စင်အားတိုးမြင့်ထားတဲ့သခိုင်းတိုင်းမင်းကင်းမြို့နယ်မှာစစ်တပ်နဲ့မင်းကင်းဒေသခံကာကွယ်ရေး PDF အဖွဲ့တို့တိုက်ပွဲဖြစ်နေတာနှစ်ရက်ရှိနေပါပြီ။သခိုင်းတိုင်းတဲကပဲမြောင်မြို့နယ်ဘက်ကကြေးရွာတွေကိုလည်းစစ်တပ်ကဝင်ပြီးတော့ရှာဖွေတာတွေလုပ်နေပါတယ်။သခိုင်းတိုင်းဘက်ကအခြေအနေအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုငင်းချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။သခိုင်းတိုင်းမင်းကင်းမြို့နယ်တဲကကြေးရွာတချို့ကိုစစ်တပ်ကဝင်ရှာပြီးတဲ့နောက်မနေ့ကအောက်တိုဘာ6ရက်နေ့နဲ့ဒီကနေ့9ရက်နေ့တို့မှာစစ်တပ်နဲ့မင်းကင်းဒေသခံကာကွယ်ရေးမင်းကင်း PDF အဖွဲ့တို့တိုက်ပွဲဖြစ်ခဲ့တယ်လို့မင်းကင်း PDF တာဝန်ရှိသူတို့ကပြောပါတယ
်မနေ့ကဖြစ်တာကကျွန်တော်တို့ဒီပြင်တော်ပဲဗျမနေ့ကကျွန်တော်တို့အနောက်တော့အုံမြဲဖို့ပြင်တော်ပေါ့အဲ့ဘက်ကရှိတယ်ရွာ9ရွာကိုဒီအင်အားဖြည့်ပြီးတက်ဆွဲနေတဲ့ကောင်တွေကအထက်ပြီးမှမှုရတယ်9ရွာတော်တော်လေးဖြစ်စီပြန်လာရတယ်အဲ့ရွာအဲ့ကောင်ဒီကောင်တွေကအထက်ပြီးနေလို့ရှင်းရလို့ထပ်ပြီးအထွက်မှာအဲ့ဘက်ကဒီကျွန်တော်တို့ဘက်ကတော့ရောက်ထိခိုက်တယ်ရတယ်သူတို့ဘက်ကဒီငောက်ထဲမှာနေထိခိုက်တယ်ရတယ်လို့ပြီးရတယ်ကြောက်ခုကတော့မိမိမှာလိလေတမကျွန်တော်ကတော့မိမိကျွန်တော်တောင်းမိတာပေါ့ဒီနောက်ပေါ်ကကျွန်တော်မိမိတောင်းနေဒီသားကဒီနတ်ချင်းကြီးလို့ခေါ်ကြတယ်ပေါ်တိုက်တော့ဖြစ်တယ်လို့ပြီးရတယ်ကိုပေါ်တော့ဂျပန်ရဲ့အတွင်းမှာဒီဆက်ဆက်ဆာတွေကကျွန်တော်မိမိတို့လည်းတော့အင်အားဒီပုံမှန်တဲ့ဒီနှစ်ဆာဒီဘက်တော့ပြင်းချက်နေလို့ပြီးရတယ်ကိုကြည့်မှုရတယ်တော်တော်လေးများအရင်အဆက်ပြေတိုက်ပွဲလေးဖြစ်လာတယ်ပေါ့ဟိုကျွန်တော်တို့ဒီရတဲ့နောက်ကတော့ဒီကျွန်တော်တို့မိမိမှာခု PDF ပြီးပြီးအားကောင်းလာတဲ့အတွက်ကျွန်တော်တို့အခြေကုတ်ထားတဲ့နေရာတွေကိုလည်းဒီချင်းလေးနဲ့ဆိုတဲ့တင်းလေးထွက်နေတော့ပြီးရတယ
်စကိုင်းတိုင်းကအဲ့ဒီဒေတာတွေဘက်မှာစစ်တပ်နဲ့ဒေတာကန်မင်းကင်းကာကွယ်ရေးအဖွဲ့တွေကြားမကြာခဏပြစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်အဲ့ဒီဒေတာဘက်မှာစက်တင်ဘာ16ရက်ထဲကစလို့ဖုန်းလိုက်တချို့ပြတ်တောက်နေပါတယ်ဒါအပြင်စစ်အင်အားတိုးချဲ့တာလည်းတော်တော်များများတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာ29ရက်နေ့ကလည်းကဏီနဲ့မင်းကင်းမှာစစ်တပ်ကပါလာတဲ့ဆက်လေကို PDF တပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။စကိုင်းတိုင်းမြောင်မြို့နယ်ကကြေးရွာတွေကိုစစ်တပ်ကအခုရက်ပိုင်းအတွင်းဝင်ရောက်ရှာဖွေတာတွေလုပ်နေပါတယ်။မြောင်မြို့နယ်လေးမိုင်ပဲဝေးတဲ့မင်းတန်းရွာမှာဗုဒ္ဓဘုရားညက်နေကစစ်ကောင်စီနဲ့နှီးဆက်သူ2ဦးအသက်ခံရပြီးတဲ့နောက်မှာမင်းတန်းရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေပြီးနေတချို့ကိုမီးရှို့ခဲ့တယ်လို့ဒေသခံတို့ကအခုလိုပြောပါတယ
်။နေတန်းရွာကိုတော့အိမ်သုံးလုံးမီးရှို့ပါတယ်။အဲ့ရွာမှာဒလန်ရှင်းတာပေါ့နော်။ဒလန်ရှင်းနေတဲ့ပတ်တူတော့အဲဟိုဒလန်ရှင်းနေတဲ့မှာပါရလို့ထင်တဲ့အိမ်ကြီးကိုဝင်ပြီးတော့မီးရှို့တာ။တကယ်တော့အဲ့လိုလည်းမဟုတ်ဘူးကြီး။အဲ့အရှုခံရတဲ့အိမ်ကဒလန်ရှင်းနေတဲ့မှာလည်းမပါဘူး။အာမန်ပြည်သူပဲ။တကယ်ကြီးရွာသားတွေတော့ထိုးပြီးတိတ်ဆောင်နေမှာ။အခုသူတို့အဲ့ရွာမှာပဲဒလင်းကြီးတက်ဆွဲမနေဘူး။မြောင်ဘက်ကကြီးရွာတွေပဲဝင်နေမှုနေရတော့ဟိုနေ့ကမနေ့ကဆိုရင်ပေါတော့ပေါတော့မွေတယ်တရက်ထဲပဲပေါတော့တရက်မွေတယ်မွေပြီးပြီနောက်ရက်ကျတော့မင်းနဲ့မွေတယ်မင်းနဲ့တရက်ထဲပဲစစ်ပေါက်ပင်မြောင်ရဲ့အစီပဲစစ်ပေါက်ပင်ကိုတခါမွေတယ
်မြောင်မြို့နယ်မှာလည်းအချမ်းမဖက်အာနာဖီဆန်ရေး CDM လို့သူတွေလက်နက်ကင်တိုက်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေရှိနိုင်တယ်လို့တန်တရားရှိတဲ့ကြေးရွာတွေကိုစစ်ကောင်စီတပ်တွေမကြာခဏဝင်ရောက်ရှာဖွေပြီးနယ်မြေရှင်းလင်းတာတွေလုပ်နေပါတယ်ခင်ဗျာ